Venezuela နိုင်ငံကနေလူများများထွက်ပြေးနေတဲ့ဖြစ်ရဟာမြေရဲပင်လယ်ဒေသရင်းကဒုက္ခသည်ပြဿနာမျိုးဖြစ်လာနိုင်ကြောင်းကုလသမဂ္ဂရွှေပြောင်းအခြေချနေထိုင်သူများဆိုင်ရာ agency IOM ကတောက်ကြားနေမှပြောလိုက်ပါတယ်Venezuela နိုင်ငံမှာစီးပွားရေးပြိုလဲနေပြီးနိုင်ငံရေးမတည်မငြိမ်ဖြစ်နေတာကြောင့်လူတွေဟာအစားအသောက်နဲ့နေထိုင်အသက်ရှင်နေထိုင်နိုင်ရေးအတွက်လိုအပ်ချက်တွေကြောင့်ဒီလူတွေတိတ်နေချီအိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးနေကြတာပါ။လာမယ့်သတင်းပတ်အတွင်းမှာတော့ကိုလံဘီယာ၊ Ecuador နဲ့ Peru နိုင်ငံတို့ဟာဘိုဂိုတာမှာတွေ့ဆုံပြီးဒီဒုက္ခသည်တွေအရေးဆွေးနွေးဖို့ရှိပါတယ်။ Brazil နိုင်ငံမှာတော့ဒီလအတွင်း Venezuela ကထွက်ပြေးလာသူရာနဲ့ချီကိုနေဆက်ပြန်ပို့ခဲ့တယ်လို့ Peru နိုင်ငံကလည်းနေဆက်လုံခြုံရေးတင်းကျပ်ပြီးတော့နိုင်ငံကူးလက်မှတ်ကင်ဆောင်ထားတဲ့ Venezuela နိုင်ငံသားတွေကိုသာပေးဝင်မယ်လို့ပြောပါတယ်။ Ecuador နိုင်ငံကလည်းအလားတူစီမင်းတွေတောက်ကြနေကချမှတ်ခဲ့ပါတယ်။ IOM နိုင်ငံကရွှေပြောင်းနေတဲ့သူများဆိုင်ရာကုလလောက်လောက်ခံအဖွဲ့ပြောခွင့်ရ Jorge Milman ကလည်းဒီလိုအခြေအနေတွေဟာဒုက္ခသည်အရေးပြဿနာကြီးတစ်ရပ်ဖြစ်လာနိုင်တဲ့ရှေ့ပြေးလက္ခဏာတွေအဖြစ်သတိပေးပြောဆိုပြီးရန်ပုံငွေလိုအပ်လာနိုင်တဲ့အခြေအနေကိုထောက်ပြပါရယ်ဗင်နီဇွဲလာနိုင်ငံမှာနိုင်ငံရေးမကျေတပ်မှုတွေဖြစ်နေပြီးတော့ဒီလာဇမ်ဘိုင်းကကျင်းပခဲ့တဲ့စီးပြအခမ်းအနားတစ်ခုမှာသမရနီကိုလတ်စ်မာဒူရိုမိန်ကွန်းပြောနေချိန်မှာပဲဒီဖောက်ခွဲရေးပစ္စည်းတွေပါတဲ့ drone ရဲ့နှစ်ဆင်းနဲ့တိုက်ခိုက်ခံခဲ့ရပါသေးတယ်